ရှမ်းပြည်နယ်မြောက်ပိုင်းတောင်မိုးညံမြို့နယ်မုံစီကျွော်အုပ်စုရဲစခန်းကစခန်းမှုအပါအဝင်ရဲတပ်ဖွဲ့ဝင်၄ဦးကိုစက်တင်ဘာလ29ရက်နေ့မနေ့နေ့လယ်ပိုင်းမှာတောင်အမျိုးသားလူမျိုးရေးအဖွဲ့ DNL ကဖမ်းဆီးသွားတယ်လို့ဒေသခံတွေကပြောကြပါတယ်။နမောကျွော်အုပ်စုမန်ပင်လုံးနမ့်စာရွာတွေဘက်ကိုမနေ့ကနေ့လယ်ပိုင်းမှာအရက်ဝတ်တွေနဲ့ထွက်ခွာသွားကြရမှာ DNL တပ်ဖွဲ့ဝင်တွေနဲ့တွေ့လို့အဖမ်းခံလိုက်ရတာဖြစ်ကြောင်းအမည်မဖော်လိုတဲ့မုံစီဒေသခံတို့ကပြောပါတယ်
။မနေ့ကရေစကမုန်းနဲ့ဟွာသူရဲ့အုပ်တယောက်ရဲ့ရေတက်တက်ကြီးတယောက်ရဲ့ရေတက်သားတယောက်ရဲ့ကမန်ပင်လုံးနမ့်စာအဖက်ကိုဒီဘက်ကနေနေလုံချွေးသွားလိုက်လေ့လာတာဖြစ်မှာပေါ့ရှင်အဲ့ဒါနဲ့ဆက်သွားတာအရက်ဝတ်နဲ့ဆက်သွားတာကိုပြင်းနေရောကနေပြီးမှသူတို့ရဲ့လမ်းမှာထိတ်တိတ်တော့ပြမတိဆုံလို့ဖြစ်မှာအဲကြောင့်မလို့ခေါ်သွားတာဖြစ်ပါလိမ့်မယ်ရှင်။ကမ္မုနဲ့ကျမတို့မုံစီကိုမုံစီရဲ့ကမ္မုအခုမှပြောင်းလာတာတပတ်လောက်ပဲရှိသေးတယ်ရှင်။ဆက်ဆက်ကတော့ဟိုသူရဲ့အုပ်တင်ဆိုဒီရဲ့တက်ကြီးနာမည်နဲ့တော့သူတို့နဲ့ပါဝါရီနာမည်အတိအကျတော့ကျမမသိရှင်။သူတို့ကဆယ်နှစ်နာရီချက်တီလောက်ဖြစ်နေတယ်ရှင်။ကျမတို့နေနေကြီးကအညူရောင်နေနေဆိုတော့အလက်နဲ့ကန်ဖွဲ့စည်းတဲ့ဥတုကိုတွားလာတယ်လေရှိကြတာပေါ့ရှင်။ခုကတော့ဘာတိတိမှတော့မကြားသေးပါဘူးရှင်။
ရှမ်းပြည်နယ်ရဲတပ်ဖွဲ့ရဲမှုချုပ်ဇော်ခင်အောင်ကအဲ့ဒီလေးဦးပျောက်ဆုံးနေကြောင်းဖြစ်စဉ်အသေးစိတ်နဲ့ပတ်သက်လို့မြို့နယ်ရဲတပ်ဖွဲ့ကိုစုံစမ်းခိုင်းတာကြောင်း RFA ကိုပြောပါတယ်
ကျွန်တော်တို့သိတာကတော့မင်းညနေတွေကလေပေါ့နော်မင်းညက10နာရီလောက်မှသတင်းပို့တယ်ပြန်မရောက်ဘူးဆိုတာကိုလူပျောက်နေတယ်ဆိုတဲ့ပုံစံမျိုးနဲ့သတင်းပို့ထားတာတော့ရှိတယ်ဒီနေ့တော့ကျွန်တော်မြို့နယ်မှုကိုတေးချစစ်ခိုင်းတာတယ်ဘာလို့လဲဆိုတော့တာဝန်နဲ့သွားတာလားအဲဘလို့ပျောက်တာလဲခွမ်းတာလားသမီးတို့ကြောင်ကြည့်အောင်ပေါ့နော်ကျွန်တော်စုံစမ်းခိုင်းတာလေဘာလို့ဆိုကုတ်ခိုင်နဲ့ဟွာနဲ့ကလည်းတော်တော်ဝေးတယ်လေမုံစီနဲ့ကသူစင်ကတော့မှန်တယ်ဒါပေမဲ့လောဆယ်ပျောက်နေတယ်ဆိုတဲ့အနေထားကိုပဲကျွန်တော်သိပါသေးတယ်သူတို့ကလောလောဆယ်လက်နဲ့တည်းလည်းမပါဘူးလက်နဲ့မပါပါဘူးဆိုတော့ကျွန်တော်တို့ကတီးဥမာတောင်နဲ့သွားတယ်ဆိုရင်ကျွန်တော်တို့ကလက်နဲ့ခရင်စနစ်ကြီးဖွဲ့စည်းပြီးသွားနော်တစ်ချက်ကဟိုတိုက်ပွဲဖြစ်တယ်ဘာညာဆိုလို့ရှိရင်လည်းပြစ်တာခတ်တာအတန်းအနည်းဆုံးတော့ကြားအခုတော့အဲ့ဒီနှစ်ခုစလုံးကမဟုတ်ဘူးဖြစ်နေတဲ့ခါကျတော့ကျွန်တော်တို့လည်းဥစားအသေးစားအတည်ပြုပြီးမှပြောနိုင်မယ်ဖြစ်
မုံစီရဲစခန်းမှုရဲအုပ်ကျော်စင်ထိုက်ဒူရဲအုပ်တင်ဆိုးတက်ကြကြီးစောတတ်နိုင်တဲ့ဒူတက်ကြကျော်မင်းထိုက်တို့ဖြစ်ကြတယ်လို့ရဲမှုချုပ်ကပြောပါတယ်။စခန်းမှုဖြစ်သူကမုံစီရဲစခန်းကိုမကြသေးခင်ကပြောင်းလာတာဖြစ်တယ်လို့လည်းသိရပါတယ်။အဲ့ဒီကိစ္စအတွက် TNL ပြောခွင့်ရသူဘုံမှုမိုင်းကျော်ကိုမေးမြန်းရမှာ
မုံဟောင်းမုံစီမှုဟောင်းဘက်ကလေနမ်စာနဲ့နမောကြပေါ့အဲ့လားလမ်းမပေါ်မှာအရက်တည်းရောက်ဝတ်တဲ့ဒူလီယာပလမ်မဘုံမှာပဲဆံကောက်နေတယ်ပတ်တဲ့အတရင်ဘူးတန်ကြရဲအဲ့မှာတိလက်တဖို့ကတော့ဖားနေအဲ့မှာဖားနေရှင်တော့အရွယ်နဲ့ပဲအဲ့မှာတို့စီကြီးတဲ့ရှင်ကြတော့လက်ပြဘုံပါတယ်အာဒီငွေကောက်ခါနဲ့ပြေစားပါတယ်တို့ကဒီမုံစီရဲစခန်းကလို့တော့ပြောတယ်အတိအစရကဒီမစီစီမစဲဖြစ်တယ်အာဒီစီမိကြီးတဲ့ရှင်ကတော့မုံစီရဲစခန်းကလို့တော့ပြောတယ
်အဲ့ဒီဒါမှာရဲတပ်ဘုံတွေအခုလိုပျောက်ဆုံးသွားတယ်ဆိုတာမျိုးကဖြစ်တော့ဖြစ်ခဲ့ကိစ္စလို့သိရပါတယ်ဒါပေမဲ့ရဲတပ်ဖွဲ့ဝင်တွေကလည်းတိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ပြစ်မှတ်ထားတိုက်ခိုက်တာကိုမကြာခဏခံရလေးရှိပါတယ်။တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဘုံမကျုပ်ဇော်မင်းထွန်းကတော့အခုဖြစ်စဉ်နဲ့ပတ်သက်ပြီးအခုလိုပြောပါတယ်
။ကျွန်တော်လက်မသိရဘူး။သူကတော့ရဲတပ်ဖွဲ့ဝင်တွေကအဲဒီဟိုမြန်မာနိုင်ငံရဲတပ်ဖွဲ့ဝင်တွေကြီးကပဲပြေးနိုင်တယ
်။မုံစီဒေသဟာတောင်မိုးညက်နဲ့မိုင်30လောက်ကွာဝေးတာဖြစ်ပြီးလမ်းမဆက်သွယ်ရေးခက်ခဲတဲ့ဒေသလည်းဖြစ်ပါတယ်။အဲ့ဒီဒေသတွေမှာတောင်မျိုးသားလူမျိုးရေးအဖွဲ့ TNL ကိုကံအဖွဲ့ MNDA ကချင်လူမျိုးရေးအဖွဲ့ KIA စတဲ့အဖွဲ့တွေလှုပ်ရှားတဲ့ဒေသလည်းဖြစ်ပါတယ်။တမတော်နဲ့လက်နက်ကိုင်ပြည်သူ့စစ်အဖွဲ့တွေလည်းရှိနေကြပြီးတိုက်ပွဲတွေလည်းမကြာခဏဖြစ်ပွားလေးရှိတဲ့ဒေသလည်းဖြစ်ပါတယ်။ TNL လှုပ်ရှားနေမြေတစ်ခုဖြစ်တဲ့မန္တုံမြို့နယ်ဘက်မှာလည်းစက်တင်ဘာလ24နဲ့25ရက်နေ့တွေကတမတော်ကလမ်းပြဖြစ်ခေါ်ဆောင်သွားတယ်ဆိုတဲ့ဆိုင်းလင်းရွာသား14ဦးတည်းကနောက်ဆုံးလက်ချက်2ဦးကလည်းစက်တင်ဘာလ26ရက်နေ့ကနေရက်ပြောင်းရောက်လာကြပြီလို့ဒေသခံတွေကပြောကြပါတယ်ခင်ဗျာ။